ီခေါက်တော့လူငယ်လူအပေါ်မှာဩဇာတက်ရောက်နိုင်တဲ့မီဒီယာတွေရဲ့ပေးတဲ့သတင်းစကားအပေါ်ပြောပြကြပါတယ်ကျွန်တော်တို့ငယ်စဉ်ကရုပ်ရှင်တကားကြည့်ဘူးပါတယ်ဘာထူးခြားသလဲဆိုတော့အဲ့ဒီမှာကျောင်းဆရာတယောက်ကကျောင်းတစ်ကျောင်းကိုပြောင်းလာတယ်အဲ့ဒီကျောင်းမှာရှိတဲ့အင်မတန်ဆိုးဘေးသွမ်းဘေးဆိုတဲ့ကျောင်းသားတွေကိုကင်တွယ်ရတာပေါ့ကျောင်းသူတွေအပါအဝင်မှာအဲ့ဒီမှာဆရာရဲ့စေတနာမြတ်တာကိုနားမလည်တဲ့အလျောက်ပုံခံကြတယ်စန့်ကျင်ကြတယ်ဒါတွေကိုပြတယ်အဲ့ဒီမှာအဲ့ဆရာကသီးခံပြီးတော့သူတို့ကိုရောက်အောင်ပြင်မှုတန်ဓေခံချတယ်အဲ့ဒီခါမှာကျောင်းမှာရှိနှင့်ပြီးသားဖြစ်တဲ့ဆရာတွေကလောင်ပြောင်းပါတယ်ဘာကြောင့်လဲဆိုတော့သူတို့ကာလရှည်ကြသွားဒီလူငယ်တွေဒီကျောင်းသားတွေကိုပြင်ခဲ့ပြီးပြီမရဘူးခင်ဗျားလည်းရမှာမဟုတ်ဘူးဆိုတော့အခါဟိုဆရာကသူရမယ်လို့ယုံကြည်တယ်ဆိုတာကိုပြောရင်းနဲ့ဇလန်းရဲ့အထုတ်ကိုတည်သွားတာပါအဲ့တော့ပေးသားရဲ့စိတ်ထဲမှာဒီဆရာဘယ်လောက်စွမ်းဆောင်နိုင်မလဲဒီလူငယ်တွေကိုဘလောက်ပြုပြင်နိုင်မလဲဆိုတာကိုစောင့်မျှော်ပြီးတော့ကြည်လာရပါတယ်။အဲထုံးစံအတိုင်းပါပဲ။လူငယ်တွေကဆရာရဲ့စေတနာကိုနားမလည်လို့လှောင်ပြောင်တာအစစိတ်ပြတ်သွားတဲ့အထိဝိုင်းပြီးတော့လှုပ်ပါတယ်။သဘောကတော့ဒင်းကပဲငါတို့ကိုပြင်နိုင်မလား။ငါတို့ကပဲဒင်းကိုစိတ်ကုံပြီးတော့ထွက်ပြေးတဲ့အထိလှုပ်နိုင်မလားဆိုပြီးတော့အားပြိုင်ကြတာပေါ့။အဲ့ဒီမှာစဉ်းစားတရားရှိလာတာပါ။ကျွန်တော်ဒီနေ့ဒီအရွယ်ကြမှာစဉ်းစားမိသွားတာပါ။လူငယ်တွေတွေးတဲ့အတွေးကဘာလဲဆိုတော့အဲ့ဒီဆရာကသူတို့ကိုပြင်မယ်ဆိုတာဘာကိုပြောတာလဲအဲ့ဒါလေးပါပဲဆိုတော့ကကာသကံရှင်တွေကငါတို့ကိုယ်တိုင်ကလွဲနေတယ်ပြက်နေတယ်အဲ့ဒါကိုလာမပြင်နဲ့မရတော့ဘူးလို့ပြောချင်တာလားဒါမှမဟုတ်ငါတို့ကမှန်နေတယ်မှန်တဲ့လူကိုပြင်မှားဖို့ပဲရှိတော့တယ်လို့ပြောချင်တာလားဒီနှစ်ခုမသေးခွဲခဲ့ပါဘူးတကယ်လဲကျွန်တော်တို့တွေဟာကိုယ်တိုင်လူငယ်ဖြစ်စေလူငယ်တွေနဲ့ရင်ဆိုင်ရတဲ့လူကြီးဖြစ်စေအဲ့ဒီကိစ္စမသေးခွဲပါဘူးဘာဖြစ်လို့လဲဆိုတော့ဘသူမှန်လို့ဘသူကမှားနေတာလဲမှားတဲ့လူကမှန်တဲ့လူကိုပြင်ပါလားအဒါမှမဟုတ်ရိုးရိုးပဲမှန်တဲ့လူကမှားတဲ့လူကိုပြင်ပါလားအဲ့ဒါအတော်ခက်ပါတယ်အမှန်အမှန်ဆိုတော့ကကာယကံရှင်တွေစိတ်ထဲမှာကိုစီကိုစီတတ်မှတ်ထားလို့ပါကောင်းပါပြီရုပ်ရှင်မှာပြတဲ့အတိုင်းပဲကျွန်တော်ဆက်ပြီးပြောပြပါမယ်လူငယ်တွေကသူ့ကိုစေတနာကိုနားမလဲတော့ပြက်ရပျက်စီးချောင်းနေအမျိုးမျိုးလှုပ်တယ်သူစိတ်ကုန်ပြီးတော့သူတို့ကိုလက်လျှော့သွားအောင်ပူပူတာတာတွေတုံ့ပြန်ပြတယ်ပေါ့ဒါပေမဲ့အเจ้าဆရာလေးကသူ့ဘွားနဲ့ရင်းပြီးတော့ကိုအเจ้าသူတယောက်နဲ့ပတ်သက်ပြီးတော့လဲသူတော်တော်အနာခံပြီးတော့ကိုအဲ့ဒီလူငယ်တွေကိုပြင်ပါတယ်နောက်ဆုံးတော့အဲ့ဒီရုပ်ရှင်မှာပြကျင်တာဘယ်ကိုရောက်လာတယ်လဲဆိုတော့ဇာသိန်းခန်းရောက်ပါတယ်အဲ့ဒီဇာသိန်းခန်းမှာလူငယ်တွေအပေါ်သူပြုပြင်ဖို့ကြိုးစားလိုက်တာအောင်မြင်သွားတယ်ဆိုတာပြတယ်လူငယ်တွေကသူ့ကိုနားလည်သွားပြီးတော့ဝိုင်းပြီးတော့ပွေ့ဖက်ကြည်နူးကြပြီးတော့ဆရာရဲ့မြတ်တာစေတနာတွေကိုနားလည်ပြီးတော့ဆရာရဲ့ကြိုးပမ်းအားထုတ်မှုတွေအောင်မြင်သွားတယ်ဆိုတာကိုအားလုံးအတူတူကဝမ်းနဲ့ဝမ်းသာကြီးကိုလက်ခံလိုက်ကြတယ်ပေါ့ကောင်းပြီအဲ့ဒါကိုဘယ်လိုတရုပ်ဖော်လဲတရုပ်ဖော်လိုက်တာတော့ဟုတ်တယ်လို့ပါစေရန်အောင်စင်းထွက်တဲ့နေ့နဲ့တရုပ်ပေါ်လိုက်တာပါ။ပတ်ဝန်းကျင်တစ်ခုလုံးကစိုးတယ်၊သွမ်းတယ်လို့သတ်မှတ်ထားတဲ့လူငယ်တွေဟာစေရန်ကိုကိုစီအောင်သွားကြပြီးတော့ကြောင်းထဲမှာလှည့်ပြေးပြီးတော့ဂုံပိုးပြီးတော့ဆရာနဲ့ဖက်ပြီးတော့မျက်ရည်တွေကျကြတာနဲ့ပြီးသွားပါတယ်။အဲ့တော့ကျွန်တော်တို့ဒီကနေ့ဒီချိန်စဉ်းစားတဲ့အခါမှာငယ်တုန်းကတော့ဒီဟာကိုအပြည့်အဝအမှတ်ပေးပြီးတော့ကျင့်တတ်ခဲ့တာပေါ့။အခုစဉ်းစားတဲ့အခါကျတော့ဘာလဲလူတယောက်ကောင်းသွားတယ်မကောင်းဘူးဆိုတာကိုစေရန်အောင်တာနဲ့ပဲဆုံးဖြတ်သလားလို့မေးစရာတွေဖြစ်လာပါပြီ။တကယ်လဲကျွန်တော်တို့လူလောကမှာရုပ်ရှင်တွေတို့မဟုတ်ပြဿတ်တွေအစရှိသဖြင့်ပေါ့လေဇာလန်းနေစင်ကြပြီဆိုရင်လူတယောက်ကစိုးတယ်ဆိုရင်ဆယ်တန်းမအောင်ဆယ်တန်းအောင်အောင်မဖြေဘူးအဲ့လိုလိုမျိုးလာတယ်သူကောင်းသွားတဲ့နေ့ကဆယ်တန်းဆောင်ဝဲအောင်တဲ့ဆင်းမှာသူပါသွားတဲ့နေ့လိုတထက်ထဲကြနေတယ်အဲ့ဒါတော့နည်းနည်းတွေးစရာကောင်းပြီပေါ့ဘာဖြစ်လို့လဲအောင်မြင်တယ်ဆိုတာဘာလဲဒါမှမဟုတ်ရင်အဲ့ဒီဆရာလေးပြင်ပေးတဲ့လူငယ်တွေဘဝကောင်းသွားတယ်အောင်မြင်တယ်ဆိုတာဘယ်လိုပြမလဲတခြားနည်းနဲ့ဘယ်လိုပြမလဲဆယ်တန်းဆောင်ဝဲအောင်တယ်ဆိုတာလောက်နဲ့မကဘူးလို့ပြောရင်ဟုတ်တယ်လူတယောက်ရဲ့ဘဝကိုစေရန်အောင်ယုံနဲ့ကောင်းသွားပြီလို့ပြောလို့များတာတော့မှန်ပြီဒါဖြစ်ရင်ဘယ်လိုပြမလဲသူသေးတဲ့အထိပြလို့ကလည်းမဖြစ်ဘူးအဲ့တော့တချို့ဆိုရင်ဆရာဝန်ဖြစ်ပြီးမှတကယ်ဘဝစရတယ်လို့ညှိတွားတာရှိတယ်ဆိုလိုတာကဆရာဝန်ဖြစ်ရင်တော့အားကြပြီးပြီးပြီလို့ထင်တာမဟုတ်ဘူးဆရာဝန်ဖြစ်တော့မှတခြားဘွဲ့တွေယူရအောင်မှတခြားရှိကပြီးနေနေတဲ့ဆရာဝန်တွေနဲ့ပြန်ရမယ်ကိစ္စတွေစတယ်အဲ့တော့ကျွန်တော်မကြသေးမီကအိန္ဒိယကရိုက်တဲ့ရုပ်ရှင်တကားကိုကြည့်ပါတယ်အဲ့ဒီမှာလည်းအဓိကတော့ကျောင်းဆရာလေးတယောက်ကအဲ့လိုလိုအပ်နေတဲ့ကလေးတယောက်ရဲ့ဘဝကိုမရရအောင်ပြုပြင်တာပါပဲအများကလွဲတယ်လို့ထင်နေတာဒီကလေးပုံမှာ तू တေးသေးချာချာနားလဲအောင်လေ့လာပြီးတော့ကလေးရဲ့အစွမ်းအစတွေကိုပေါ်ထုတ်တယ်ဆိုတော့အများကသုံးရဘူးစိုးတယ်မိုက်တယ်ဘယ်လိုနည်းနဲ့မှမရဘူးပြစ်ထားရပြီလို့အောင်းမေးတဲ့ကလေးတယောက်ကို तू ရအောင်ပေါ်ထုတ်လိုက်တာဟာစေရန်အောင်တဲ့နီးမဟုတ်ဘူးဆိုတာကိုကျွန်တော်ပြောတာပါအဲ့ဒီကလေးရဲ့တန်ဖိုးရှိတဲ့အားနည်းနေတာဘာကြောင့်အားနည်းနေရလဲရှာဖွေတယ်ဘာကြောင့်အောင်မြင်စရာရှိလဲဆိုတော့သူရှာတယ်ရအောင်အဲ့ဒီကလေးကိုအောင်ပွဲရအောင်တခုခုလုပ်ပေးတယ်အဲ့ဒီအောင်ပွဲကိုကျွန်တော်မပြောပြစေနဲ့တော့သဘောကတော့စာမေးပွဲအောင်တာတခုတည်းဟာလူကောင်းဖြစ်သွားတာမဟုတ်ဘူးအောင်ပွဲအပြီးရတာမဟုတ်ဘူးဆိုတာကိုတခြားနည်းနဲ့မီဒီယာတွေမှာတင်ပြစေချင်တာပါဒါမှလူငယ်တွေအတွက်လမ်းခွဲတွေလမ်းသွဲတွေများစွာရှိတယ်ဘဝရဲ့အောင်မြင်မှုဆိုတာပုံသဏ္ဍာန်မျိုးစုံနဲ့ဖြစ်နိုင်တယ်ဆိုတာကိုသိစေချင်တာပါပဲ